ောင်ကောင်တက္ကသိုလ်ကျောင်းသူကျောင်းသားတွေနဲ့ဂျိုးထူအားတဆင့်ဆက်သွယ်ပြောကြရမှာဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေပေါ်ပေါက်လာနိုင်မယ်လို့မျှော်လင့်ကြောင်းပြောဆိုလိုက်ပါတယ
် But I think things will change. Security rights is all lead up to one thing, democracy and human rights. So I do not think that you should despair.
王山素基表示中国目前
မြန်မာနိုင်ငံရဲ့လက်ရှိအခြေအနေရရက်ကဒီမိုကရေစီနဲ့လူအခွင့်အရေးရရှိရေးကိုဥတည်နေကြောင်းစိတ်ပြက်အားငယ်မှုတွေမရှိအပ်ကြောင်းအခုလိုပြောဆိုခဲ့ပါတယ်ဟောင်ကောင်တက္ကသိုလ်ကျောင်းသားတွေကိုမနေ့ကဒေါအောင်ဆန်းစုကြည်ပေးပို့ခဲ့တဲ့ဗီဒီယိုသတင်းစကားကိုဆက်ပြီးတင်ပြရမယ်ဆိုရင်ကျမနှစ်နှစ်တက်တက်လက်ခံထားတဲ့အမြင်တစ်ခုရှိပါတယ်အဲ့ဒါကတော့လူတွေကိုလူကောင်းနဲ့လူဆိုးဒါမှမဟုတ်ပညာရှိနဲ့လူမိုက်ရဲလို့မခွဲခြားသင့်ပဲလေလာစီးပူးသူနဲ့လေလာစီးပူးခြင်းမရှိသူဆိုပြီးခွဲကြတာကပိုပြီးအဓိပ္ပာယ်ရှိမယ်ဆိုတာပါပဲအဲ့ဒီလူနှမျိုးနှစားရဲ့အဓိကကွာခြားချက်ကတော့ဘယ်သူကအမှားမှန်ကိုခွဲခြားနိုင်တယ်လဲဆိုတာပါပဲအဲ့ဒီရှုမြင်ချက်ဟာဟောင်ကောင်တက္ကသိုလ်ရဲ့စောင့်ပုတ်ဖြစ်တဲ့အသိဉာဏ်နဲ့စင်ကျင်တုံတရားဆိုတာနဲ့လည်းကိုက်ညီပါတယ်ဟောင်ကောင်တက္ကသိုလ်အုံမြင့်ချစဉ်ကာလကဆာဖက်ဒရစ်လူကတ်ကဒီတက္ကသိုလ်ကမွေးထုတ်လိုက်တဲ့ဘွဲ့ရပညာရက်တွေဟာတရုတ်ပြည်ရဲ့အနာဂတ်မှာအင်မတန်အရေးပါဩဇာတက်ရောက်မှုရှိတဲ့ပုံကိုယ်တွေဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်။တကယ်တော့ဒီတက္ကသိုလ်ဟာတကဘာလုံးကကျောင်းသားတွေလိုလိုလားလားလာရောက်ပညာစီးပူးကြတဲ့တက္ကသိုလ်တစ်ခုဖြစ်လာတာနဲ့အညီဒီတက္ကသိုလ်ပညာသင်တွေဟာဒီကနေ့မှာတော့တရုတ်ပြည်တပြည်တည်းပေါ်မှာတင်ဩဇာလွှမ်းမိုးမှုရှိတာမဟုတ်ပဲနိုင်ငံတကာကိုပါဩဇာလွှမ်းနိုင်တဲ့ပုံကိုယ်တွေဖြစ်လာခဲ့ပါပြီ။ဟောင်ကောင်တက္ကသိုလ်ရဲ့အောင်မြင်မှုတွေကိုကျမဂုံပြူအားကြမိတာနဲ့တပြိုင်နက်တည်းမှာပဲကျမတို့နိုင်ငံရဲ့ပညာရေးစနစ်နဲ့နှိုင်းယှဉ်လိုက်တဲ့အခါကျမအင်မတန်ကြေကွဲဝမ်းနည်းမိရပါတယ်တကယ်တော့ကျမတို့မြန်မာနိုင်ငံရဲ့ပညာရေးဟာတစ်ချိန်ကအာရှတခွင်မှာလူလေးစားကြီးညိုခံခဲ့ရတဲ့ပညာရေးစနစ်ဖြစ်ပါတယ်ကျမတို့နိုင်ငံကပညာရေးစနစ်နဲ့တက္ကသိုလ်ကောလိပ်တွေဟာအာရှတိုက်မှာအင်မတန်နာမည်ကြီးပြီးအထင်ကြီးလေးစားခံခဲ့ရပါတယ်ဒီရန်ကုန်တက္ကသိုလ်ဟာဆိုရင်လူငယ်ပညာတတ်တွေပညာရင်တို့တောက်ဆွရာတက္ကသိုလ်တစ်ခုမျှသာမကမြန်မာနိုင်ငံကို내ချက်ကိုလိုနီလက်အောက်ကနေလွတ်မြောက်ရေးအတွက်တန်တိတ်ထန်ချကြိုးပမ်းခဲ့ကြတဲ့မျိုးချစ်ပုံကိုယ်တွေကိုမွေးထုတ်ပေးလိုက်တဲ့တက္ကသိုလ်တစ်ခုဖြစ်ခဲ့ပါတယ်။တရားဥပဒေစိုးမိုးရေးနဲ့ဒဲနူညီမျှရှိရေးတွေကိုတောင်းဆိုတဲ့လှုပ်ရှားမှုတွေကိုအခြေချမွေးဖွားပေးလိုက်တဲ့တက္ကသိုလ်တစ်ခုလည်းဖြစ်ခဲ့ပါတယ်။မြန်မာသမိုင်းအစဉ်လာကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံကတက္ကသိုလ်ကောလိပ်တွေနဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုတွန်းတွဲနေတာမြင်ရမှာဖြစ်ပါတယ်စစ်အုပ်ချုပ်မှုလက်အောက်မြန်မာနိုင်ငံရောက်သွားတဲ့အချိန်မှာဒီမိုကရေစီနဲ့လူ့အခွင့်အရေးတွေပြန်ပြီးရဖို့အတွက်တောင်းဆိုကြတဲ့သူတွေထဲမှာကျောင်းသားတွေရှေ့ဆုံးကပါဝင်ခဲ့ပါတယ်1988လူမှုရေးတော်ပုံမှာဆိုလို့ရှိရင်ရန်ကုန်တက္ကသိုလ်ကျောင်းသားတွေဟာဥဆောင်မှုကဏ္ဍကနေပါဝင်ခဲ့ကြပြန်ပါတယ်ဒီကျောင်းသူကျောင်းသားတွေဆွတ်လွတ်နစ်နာခံလှုပ်ဆောင်ပြီးမျှော်မှန်းခဲ့ကြတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေဟာအခုအချိန်ထိတော့ဖြစ်မလာခဲ့သေးပါဘူးအဲ့ဒီရေးတော်ပုံကကျောင်းသားကောင်းဆောင်အမြောက်များကလည်းအချင်းတော်တွေထဲမှာယုံကြည်နိုင်စရာမရှိအောင်နှစ်ရှည်ထောင်နှံတွေကြခံနေရပါတယ်။တပြိုင်နက်တည်းမှာပဲမြန်မာနိုင်ငံရဲ့ပညာရေးအဆင့်တန်းဟာဘက်ပေါင်းစုံကနှိမ့်ချခဲ့ရပါပြီ။စသဖြင့်ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့တဲ့အပြင်ဟောင်ကောင်တက္ကသိုလ်ကိုပေးပို့တဲ့သူမရဲ့မိကွန်းနေကုန်းပိုင်းမှာတော့ဒေါအောင်ဆန်းစုကြည်ကပညာရေးဆိုတာအခွင့်အထူးကလူနည်းစုအတွက်သာမဖြစ်သင့်ပဲနိုင်ငံသူနိုင်ငံသားအလုံးခန်းစား권ရှိတင်ပါတယ်ပညာရေးဟာလူသားတို့ရဲ့ဂုဏ်သိက္ခာကိုမြင့်တင်ပြီးလူပေါင်းလောကရဲ့တိုးတက်မှုကိုရှေ့ရှုတင်ပါတယ်ပညာရေးဟာတရားမျှတမှုနဲ့လွတ်လပ်မှုဆိုတာတွေဟာလူသားတွေရဲ့မွေးရပါအခွင့်အရေးဖြစ်တယ်ဆိုတာကိုနားလည်နိုင်စွမ်းမရှိဘဲအမိန့်ပေးသမျှကိုတသွေးမသိမ်းလှုပ်ဆောင်တတ်သူတွေကိုမွေးဖွားပေးလိုက်တဲ့ဆက်ရန်တရားတစ်ခုမဟုတ်ဘဲအမှန်တရားကိုလေ့လာစီးပူးတဲ့စနစ်တစ်ခုပဲဖြစ်တင်ပါတယ်လို့ပြောသွားပါတယ်ဟောင်ကောင်တက္ကသိုလ်ကျောင်းသားတွေနဲ့မနေ့ကဆက်သွယ်ပြောဆိုရမှာဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံကနိုင်ငံရေးကျင်းသားတွေနဲ့ပတ်သက်လို့လည်းအားပေးစကားထည့်သွင်းပြောကြားခဲ့ပါတယ်
။ My message to all those who are in prison, I would like to say to them, you must keep faith with yourself. That is the most important thing.
ဝန်ဆန်းစုကြည်ကယူဟဲ့ရုပ်ကျောင်း
နိုင်ငံရေးကျင်းသားအလုံးမိမိတို့ရဲ့ယုံကြည်မှုတွေကိုဆွဆွဲမြမြဆက်လက်စုကင်ထားဖို့ကျမမှားကြားချင်ပါတယ်။ဒါဟာအင်မတန်အရေးကြီးတဲ့အချက်ဖြစ်ပါတယ်လို့ပြောဆိုသွားပါတယ်ရှင်